ဖားကံမြို့နယ်စိုင်းကြဘုံကျွရနာကကြောက်စိမ့်မြေသာဘုံဟောင်းတစ်ခုဒီဇင်ဘာလ19ရက်နေ့မှာပြိုကျခဲ့တဲ့အတွက်မြေသာဘုံပေါ်မှာကြောက်ရှာနေတဲ့လူတို့ချို့ပျောက်ဆုံးနေပါတယ်။မြေသာဘုံဘေးမှာရှိတဲ့နွန်အိုင်တွေကိုပြိုကျခဲ့တာဖြစ်လို့ပျောက်ဆုံးတဲ့သူတွေကိုအဲ့ဒီကန်ထဲမှာကယ်ဆယ်ရေးအဖွဲ့တွေကရှာနေကြတာပါ။ညနေပိုင်းအထိပျောက်ဆုံးတဲ့သူတွေကိုရှာလို့မတွေ့သေးဘူးလို့ကယ်ဆယ်ရေးအဖွဲ့ဝင်တို့ချို့ကပြောပါတယ်။ဒီမြေသာဘုံပြိုကျချိန်ကကြောက်ရှာနေသူ4-5ရာလောက်ပဲရှိကြောင်းဖားကံမြို့နယ်ကြက်ချိန်ကြီးအဖွဲ့ရဲ့တာဝန်ခံကိုထွန်းထွန်းက VOA ကိုပြောပါတယ
်။ကြာကြည့်တယ်ဟိုဒိတ်တွေနဲ့ဆွဲကြည့်တယ်မတွေ့ဘူးတောင်မှအားလုံးက9ဦးပါ။ဒီဆွဲရကြီးမှအကုန်ပါသွားလို့9ယောက်တော့သူတို့မြေသာကြားတဲ့ချိန်ရေတိုင်းကဟိုဘက်ကောင်းသွားရရကြီးမှဒီဘက်ကောင်းပြန်လာမှမြေတွေအကုန်ပြေကြ။ကျွန်တော်တို့ဒီမော်ဝမ်းကြီးရေကမှအရင်တုန်းက10ရဲ့ပုံစံလို့တန်းတုံးသားနဲ့9နာရီလို့လုံမှာ
ပုံမှန်အတိုင်းဆိုရင်အဲ့ဒီနေရာမှာကြောက်ရွံ့တဲ့သူအ ਨੇ ဆုံးအယောက်40-50လောက်ရှိတတ်ပေမဲ့မြေသာပုံပြိုတဲ့အချိန်မှာတော့ကြောက်ရွံ့သူများများဆဆမရှိသေးဘူးလို့ရင်မဆေးကြောက်ရှာဖွေသူတူက VOA ကိုပြောပါတယ်။ပျောက်ဆုံးနေသူတွေထဲမှာသူနဲ့သိရသူတွေလည်းပါတယ်လို့ဆက်ပြီးပြောပါတယ်။
ဒါတော့မကျွန်တော်တို့တွေ့နေခင်ဗျာကျွန်တော်တို့စမ်းကြဘောင်း2ယောက်မဲလင်ကောင်1ယောက်ပုံမှန်ရ2ယောက်အားလည်းကြားရတယ်။အကားစားကြီးဆိုတော့နည်းနည်းတော့နည်းတယ်လို့ခင်ဗျာဒါတော့များများကံကောင်းရတာပေါ့ခင်ဗျာ
ပြီးခဲ့တဲ့နှစ်ကအခုလိုအချိန်မှာလဲဖားကံမြို့နယ်စိတ်မှုကျွရအုပ်စုစဘော့ကျွရနာကမြန်မာသူရကြောက်မြတ်ကုမ္ပဏီလောက်ွက်ဟောင်းရဲ့မြေသာပုံပြကြခဲ့လို့ရေမစေးကြောက်ရှာနေသူ3ဦးသေဆုံးခဲ့ပြီးတချို့ဒဏ်ရာရရှိခဲ့ပါတယ်။ဖားကံကကြောက်စိမ့်သူဖော်ရေးလောက်ွက်တွေမှာအခုလိုမြေသာပုံအဟောင်းတွေမကြာခဏပြကြလေးရှိပြီးတော့အသက်ဆုံးရှုံးမှုတွေလည်းအများအပြားရှိနေတာပါ။အဲ့ဒီထဲမှာမှ2020ခုနှစ်ဇူလိုင်လ2ရက်ကဖြစ်ခဲ့တဲ့ဝေခါကျွရကမြေသာပုံပြကြမှုကတော့အဆိုးရွားဆုံးဖြစ်ပြီးရင်မစေးကြောက်ရှာသူ150ထက်မနည်းသေဆုံးခဲ့ပါတယ်။ဒေသခံတွေကတော့အဲ့ဒီတုန်းကအယောက်200ဝန်းကျင်သေဆုံးခဲ့တယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ။